တဲ့တောက်ကြံလေးကပဲမြန်မာအစိုးရကထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတွေအပါအဝင်ယုံကြည်ချက်နဲ့အကျဉ်းကျနေသူ300ကျော်ကိုတမရဦးသိန်းစိန်ရဲ့လူငင်းချမ်းသာကွင်းနဲ့တစုတစည်းနဲ့ပြန်ပြီးတော့လွှတ်လိုက်ပါတယ်။ဒီလို့ရဟာမြန်မာနိုင်ငံအပေါ်စောင့်ကြည့်အကဲခတ်နေသူတွေကိုအံ့အားသင့်သွားစေခဲ့တယ်လို့နိုင်ငံတကာမီဒီယာတွေမှာရေးသားထားတာကိုတွေ့ရပါတယ်။အမေရိကန်တမရဘဲရက်အိုဘားမားကလည်းအဲ့ဒီဖြစ်ပေါ်တိုးတက်မှုကိုကြိုဆိုတဲ့အကြောင်းချက်ချင်းဆိုသလိုထုတ်ဖော်ပြောကြားခဲ့ပါတယ်။ဒီကနေ့လက်ရှိမြန်မာနိုင်ငံအတွင်းကအခြေအနေတွေအကြောင်းမြန်မာနိုင်ငံဒီမိုကရက်တစ်အင်အားစု FDB ရဲ့အတွင်းမှူးချုပ်ဒေါက်တာနိုင်အောင်နဲ့ကျွန်တော်မေးမြန်းဆွေးနွေးခဲ့ပါတယ်။
အခုဒီဥဒိနေဆိုတက်လာတဲ့ခါကျတော့အရင်ဆေးဆိုးရလိုပုံစံမျိုးမဟုတ်ပဲနော်ဗျာစိတ်ဥဒိနေစိတ်အမေညာမဟုတ်ပဲနဲ့လုံမကဲမလို့ကြောင်းလာတော့ရှိရပေါ့ဒါပေမဲ့ကျွန်တော်မြင်လာကတော့ဘာလဲဆိုတော့တတိယအပြောင်းလဲတွေကဒီအလှအပြောင်းတစ်ခုကိုတေချာတိုင်းနဲ့အပြောင်းလဲတွေဖြစ်လာဖို့တော့လိုသေးတယ်ဒီတဲ့ပို့ပြီးတော့မှဟိုလက္ခဏာတွေအာဒီဘာလဲရာသီဥတွေပို့ရှိလာလို့လိုရပေါ့နော်နောက်ပြီးတော့မနေ့ကဒီနိုင်ငံကြီးများတွေလွတ်ပေးရဲဆိုတော့ကဆိုရင်ဒါအခုတစ်ခေါက်လွတ်ပေးရနည်းနည်းအရေးကြီးတဲ့လွတ်ပေးမှုပေါ့ဒါပေမဲ့လို့တော်တော်များများတည်သေးရလေ။ဟော ABB စင်းရဆိုလို့ရင်တစ်ထောင်လောက်ကျန်သေးတယ်။တို့600လောက်ကိုတို့ confirm လုပ်လို့ရတယ်ပေါ့။ဆိုတော့တို့နိုင်ငံကြီးများလွတ်ပေးတာတို့လားတချို့ဒီ media လွတ်လပ်ခွင့်ပေးတာတို့ဆိုတာကလည်းကျွန်တော်အမြင်ကပြောရရင်ဒါဟိုအမားပြင်နေတဲ့ဟာအပြောင်းလဲဆိုတာကအမားကိုပြင်နေတဲ့ဟာပေါ့နော်ဒါဟိုအနကိုရီးယားမှာရှိတဲ့နိုင်ငံကြီးလာတွေပြန်လွတ်ပေးတာကဒါအပြောင်းလဲတယ်ကျွန်တော်အမားပြင်တယ်လို့ထင်တယ်။မီဒီယာတွေကိုလွတ်လပ်ခွင့်ပေးတာတွေကလည်းဒါအမားပြင်တယ်လို့ထင်တယ်။ဒီ NLD ပါတီနဲ့ဒီဟိုတိုးတက်လာဟိုဘာလဲတိုးတက်လာတာတွေလည်းဒါလုံးဝမကိစ္စဒီမိုကရေစီထဲမှာကျင့်သုံးပြီးဆိုမှတော့နိုင်ငံပါတီတွေကဒါအာဒီလက်ခံရမယ်ဆက်ဆံပြောဆိုရမယ်။နော်ကျွန်တော်နိုင်ငံကြီးနဲ့ဆွေးနွေးရမယ်ပေါ့။ဆိုတော့အဲ့လိုဟာမျိုးလေးတွေကိုဒီလှုပ်လာလေလို့ပဲကျွန်တော်တော့မြင်ပါတယ်။အခုရှိနေတဲ့အစိုးရကတော့အဲ့လိုဟာမျိုးလေးတွေကိုပို့ပြီးတော့မှနိုင်ငံရေးဆက်ဆံလုပ်လာတာမျိုးရှိတယ
်။အခုနောက်ဆုံးမျှော်လင့်မထားဘဲနဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးလိုက်တာဟာ breakthrough ပေါ့နော်။ကြီးမားတဲ့အဆင့်ကြီးတစ်ခုကိုကျော်ဖြတ်ပစ်လိုက်တယ်ဆိုပြီးတော့ပြောနေကြပါတယ်။အဲ့ဒီအယူဆကိုလက်ခံပါသားခင်ဗျာ
။ကျွန်တော်အမြင်ရတော့ဒါ John Sanchez နဲ့တွေ့တာပြီးတဲ့နောက်ပိုင်းမှာဒါအရေးကြီးတဲ့လှုပ်ဆောင်ချက်တစ်ခုလို့ကျွန်တော်မြင်ပါတယ်။တိုးလဲကြိုးစားပါတယ်။ဒါပေမဲ့လို့တကယ်ကိုပဲဟဲ့လားအဲ့တော့ပြောနေကြတယ်လို့တကယ်ကိုပဲနောက်ပြန်မလဲနိုင်တဲ့စစ်မှန်တဲ့ကြောင်းလေးကြီးလို့ပြောရတော့လူနေသေးတယ်အထူးသဖြင့်ကျွန်တော်ပြောချင်တာကဘာလဲဆိုတော့ကျွန်တော်ဒီနေ့အားလုံးကြိုးပမ်းတင်တာကသက်ဆိုင်တဲ့လူတွေအားလုံးပါဝင်နိုင်တဲ့ဗမာပြည်ကိုရှေ့2015တိုင်ရင်ဘယ်လိုသွားမလဲ2015ပြီးရင်ဘယ်လိုသွားမလဲဆိုတော့တိုင်းပြည်ပြန်တယ်ဒီဆောက်တဲ့အစည်းအဝေးကိုကျွန်တော်ထိုင်ပြီးတော့ဆွေးနွေးကြအောင်လို့မယ်အဲ့ဒါမှပဲအဲ့လိုအခြေခံနဲ့ဆွေးနွေးမှသာပဲကျွန်တော်ဒီနေ့ညနေမှုရောက်မယ်အားလုံးကရေယုံကြည်ကြည်နဲ့နောက်ကျောလုံလုံနဲ့မစိုးရင်ရပဲနဲ့ပြောပြောရှင်းရှင်းနဲ့ပွားနိုင်တဲ့နိုင်ငံကိုကျွန်တော်ရောက်မယ်လို့ကျွန်တော်ထင်တယ်ဆိုတော့အဲ့ဒီဥစ္စာကိုပေါ်ထုတ်ဖို့အရေးကြီးနေတယ်အဲ့ဒါကိုအားလုံးကဝိုင်းပြီးကြိုးစားကြဖို့အရေးကြီးနေတယ်နော်ဥဒိသေဆိုရကလည်းဒါကိုလုံးမယ်ဟိုတကယ်ကိုပဲတန်းပြီးကိုငင်းကြအောင်တိုးတက်အောင်လုပ်ချင်တယ်ဆိုလို့ရှိရင်တော့အဲ့ဒါကိုအလင်းမြန်လှုပ်ဆောင်ပေးဖို့လုပ်မယ်လို့ကျွန်တော်ထင်ပါတယ
်မကြခင်ကပဲနှစ်ပေါင်း60ကျော်လက်နက်ကင်တိုက်ပွဲဝင်နေတဲ့ကရင်အမျိုးသားအစည်းအရုံး KNU နဲ့အပြစ်ရသဘောတူစာချုပ်ချုပ်ခဲ့တယ်။အဲ့ဒီမတိုင်ခင်ကလည်းချင်းပြီးတော့ဟိုရှမ်းပြည်တက်မတော်တောင်ပိုင်း SSC South ပေါ့နော်။အဲ့လိုအဆရှိတဲ့အဖွဲ့တွေနဲ့အပြစ်ရသဘောတူညီမှုတွေရသွားခဲ့ပြီ။အဲ့ဒီဖြစ်စဉ်တွေအပေါ်မှာရောဘယ်လိုသဘောရလဲဗျ။
အဲ့ဒီအပြစ်ခက်ရစေယူရချက်ကဘာလဲဆိုတဲ့ပုံပါမကြည့်ရလေ။နော်အပြစ်ခက်ရစေဒါကငင်းငန်းသွားတာလားလို့ကျွန်တော်ပြောလို့မရဘူး။အပြစ်ရယုံမရှိသေးတာ။တကယ်ငင်းငန်းနေဆိုတာဘာလဲဆိုတော့တိုင်းသားတွေအားလုံးဒီရတဲ့ရတဲ့နေတဲ့တန်းတူကြီးပေါ့။ဒါကျွန်တော်ဟိုအများကြီးပြောရရှိပါတယ်။အခုဖြစ်ခဲ့ရစေးကြီးမှာဒီတတိယဆင်မှာနိုင်ငံရေးဆွေးနွေးပွဲရှိရဆိုရင်လည်းလို့ကျွန်တော်ညီကိုတိုင်းသားတွေရတဲ့နေရတိုက်တဲ့ဒီတန်းတူကြီးကိုဝိုင်းပြတ်တန်းခွင့်နဲ့တော့အနာခွေးမှုပေါ့။အဲ့တော့အဲ့ဒါကိုဘယ်လောက်ထိဆွေးနွေးခွင့်ရမလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့မှကျွန်တော်ကဒါအောင်မြင်မယ်။နောက်တစ်ခုကဒီမှာတယောက်ကိုလက်မထိုးနဲ့နောက်တစ်ယောက်နဲ့တိုက်နေတယ်ဆိုတဲ့ဥစ္စာမျိုးကလည်းတကယ်တမ်းပြန်လည်ပြည့်ညက်ခြင်းနဲ့စိတ်ရှိရဆိုလို့ရှိရင်မလုတ်တဲ့မလုတ်ကောင်းတဲ့ဟာပေါ့နော်ဆိုတော့ဒီတိုင်းသားတွေအားလုံးဒီလက်ကင်တဲ့အခုကျန်တဲ့အဖွဲ့တွေအားလုံးကဲဒီတိုင်းနဲ့ညှိပြီးတော့မှကလည်းဒီတိုင်းနဲ့အတူတူလက်မထိုးတော့ကောပို့ပြီးတော့မကောင်းတာဒီကိုစိတ်ပုံမရှိလားမိသားစုစိတ်ပုံမရှိလားလို့ကျွန်တော်ကမေးခွန်းထုတ်ချက်ပါတယ
်တိုင်းသားအရေးရဲ့အချင်းသားအရေးရဲ့ပြီးတော့အခုဆိုရင်နောက်လာမယ့်အဆင့်အရေးကြီးဆုံးကိစ္စဟာ2008အခြေခံဥပဒေကိုပြုပြင်ပြောင်းလဲရေးကိစ္စဖြစ်လာပြီးဆိုပြီးတော့ပြောဆိုလာကြပါပြီ။အဲ့ဒီအပေါ်မှာရော
ကျွန်တော်တောက်ချက်ပြောတာဒီတစ်ဖက်ကလည်းရှိရပါဘူး2008ဖွဲ့စည်းပုံအခြေခံဥပဒေဆိုတာရုပ်ကျွန်တော်လက်ကမခံရတာပါဆိုတော့ဒါကြီးအတင်းတက်ကြီးတာဟုတ်။နောက်ပြီးတော့ဒီမိုကရေစီအနှစ်သာရမဟုတ်တဲ့ဒီစံနေလေဟိုအများကြီးပြင်ရမှာလေခဲ့ရမှာလေရှိမယ်။ဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေရတယ်ကျွန်တော်ပြန်ရမှာ။ဒါပေမဲ့ ဒီဆိုရဘက်ကတောင်မရှိတဲ့ပုံစံကြီးပြောနေလှစ်တော်ထဲမှာပြည်သူများပါလှစ်တော်ထဲမှာပြည်သူများပါဒါကလည်းတခြားသူတွေယူကဝေးရတယ်ကျွန်တော်အားလုံးသိရတဲ့အတိုင်းပဲဒီမဲနေမဲညာနေတက်လာခဲ့တဲ့အစိုးရဖြစ်တဲ့ခါကျတော့စစ်မှန်တဲ့ပြည်သူတမ်းမဟုတ်ဘူးဒါကြောင့်မလို့ဒီနှစ်ဆချစ်ဖွဲ့စည်းပုံရဲ့ဖြစ်တဲ့ဖြစ်တတ်တဲ့ငါပြောင်းလဲမှုရဲ့နောက်ပြီးတော့မှဖွဲ့စည်းပုံခြေခံဥပ ဆိုးရပါးပြောနေတဲ့စကားကြီးဆိုလို့တပြက်အစက်တပြက်အစက်ပေါ့ဆိုတော့အဲ့ဒီဟာကိုကျွန်တော်တို့ဘေးကြီးချာခိုင်ခိုင်မာမာအာလုံဆောင်နိုင်မှသာတည်းဒီ2015 2015အလွန်ကိုနော်ကျွန်တော်တို့နောက် W music တွေကောင်းမဲ့အာဒီအခြေခံတွေချလိုက်မယ်လို့ကျွန်တော်ခင်ဗ
ျ NLD ပါတီဟာတရားဝင်နိုင်ငံရေးပါတီဖြစ်လာပါပြီဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းဂျာပြရွေးကောက်ပွဲမှာဝင်ပြီးတော့ရှင်ပြိုင်မှာတော့မယ်အဲအဓိကတိုက်ခံပါတီဝင်နေတဲ့ဒေါ်အောင်ဆန်းစုကြည်တို့လွှတ်တော်တွေကိုရောက်လာပြီဆိုလို့ရှိရင်လွှတ်တော်တွေကနေအပြောင်းလဲတွေဖြစ်အောင်လှုပ်လာနိုင်လိမ့်မယ်လို့မထင်ဘူးလား
ကျွန်တော်တို့ခဏခဏပြောတာရှိတယ်ဒီအခုဟိုဦးသိန်းစင်ဆိုရကလည်းဒေါ်အောင်ဆန်းစုနဲ့စကားပြောတယ်ဒေါ်အောင်ဆန်းစုကြည်တို့ပဲအနေနဲ့လည်းပြန်လည်ပြီးတော့မှဒီလိုင်ယံပြတဲ့အနေနဲ့ပူပေါင်းပြတဲ့အနေနဲ့ဒီရွေးကောက်ပွဲမှာဝင်ပြီးတော့ပူပေါင်းပေးတယ်ဆိုတဲ့သဘောမျိုးလို့ကျွန်တော်နားလည်ထားတယ်ဒါမဲ့ကျွန်တော်တို့အားလုံးရင်းထဲမှာပြည်နေကြတာတော့ဘာလို့ဆိုဒီလွှတ်တော်ထဲမှာအဲကျွန်တော်တို့အာဒီ position ချေတဲ့ဥပဒေကိုကျွန်တော်တို့ဖြစ်စေချင်တဲ့အတိုင်းပြောင်းဖို့ဆိုရင်တော်တော်ခက်နိုင်တယ်မလွယ်နိုင်ဘူးဘာလို့ဆိုတော့အများစုကဒီကျောက်ပါတီနဲ့နောက်စစ်တပ်ကကိုယ်စားလှယ်ပါမယ်ဆိုတော့ဒီအကြေတန်းတော့လွှတ်တော်အတွင်းမှာတော့လုံနိုင်တဲ့မြတ်လုတ်တယ်ဆိုပေမဲ့လို့ဒါနိုင်ငံရေးတရားနဲ့တရားစီရင်မှုရှိလာအောင်လုပ်ပြီးတော့သဘောမျိုးလို့ပဲကျွန်တော်တို့အဲ့လိုပဲမြင်ပါတယ်အဲ့တော့လွှတ်တော်အပြင်ပမှာပဲတွေ့ဆုံဆွေးနွေးဖြစ်စင်တယ်အပြောင်းလဲလုပ်ရမယ့်အခြေခံတွေကိုလူမျိုးမျိုးချနိုင်ဖို့ကြိုးစားခြင်းပို့ပြီးအဓိကကြမလို့ထင်ပါတယ်ခင်ဗျ။
နောက်တစ်ခုသိချင်တာကတော့ဒေါက်တာနိုင်အောင်ရဲ့အမြင်ပေါ့နော်။အခုပြန်လွတ်လာတဲ့ကိုမင်းကိုနိုင်တို့ကိုကိုကြီးကိုထေးကျွဲအဆရှိတဲ့ဒီ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေဟာအခုဆိုလို့ရှိရင်အသက်အရွယ်တွေလည်းကြီးလာခဲ့တဲ့အပြင်နိုင်ငံရေးဖြတ်တမ်းမှုအတွေ့အကြုံတွေကလည်းရင့်ကျက်လာခဲ့ပြီဆိုတော့မြန်မာနိုင်ငံရေးမှာသူတို့အနေနဲ့ဒီလွတ်တော်ပြင်ပနိုင်ငံရေးမျိုးပေါ့နော်။ဆက်ပြီးတော့လှုပ်တင်တယ်လို့ထင်သလားဒါမှမဟုတ်လို့ရှိရင်ပါတီနိုင်ငံရေးအဖြစ်နဲ့ဝင်ရောက်ပြီးတော့လှုပ်ရှားတင်တယ်လို့ထင်သလားဘယ်လိုများမြင်တယ်လဲခင်ဗျာ
ကျွန်တော်တို့ကြွကြွလှုပ်ရှားတူရင်းနဲ့ဒီအတွေ့အကြုံလေးရလာကြပြီးအသက်အရွယ်လေးရှိလာကြပြီးဆိုလို့ရှိရင်တော့အဓိကတော့ပြောချင်တာတော့ဗျာဟိုဘယ်သူပဲကြွကြွနိုင်ငံရေးကိုဆက်လုပ်ချင်တယ်ဆိုလို့ရှိရင်တော့ဒီပါတီနိုင်ငံရေးဆိုတာစဉ်းစားကြရမှာပဲအဲ့လိုမျိုးပဲတပြိုင်တည်းမှာပဲလွတ်လပ်တဲ့ဒီမိုကရေစီချင်းကောက်ထက်မှာပါတီနိုင်ငံရေးကိုလာစိတ်တန်ပြီးလုပ်တဲ့လူတွေရှိတယ်လို့ဒီလူလူအခြေခံနဲ့အချမ်းနိုင်ငံရေးဥစ္စာတွေကိုလည်းလုတ်တာရေးအများကြီးပါနော်ဆိုတော့ဒါကတော့ကိုအတန်ရအတန်ရပေါ့တယောက်ချင်းမှလည်းရွှေ့ချက်ပိုင်းလို့ရှိပါတယ်ဒါပေမဲ့အခုကျွန်တော်ပြောချင်တာကတော့ဘာလဲဆိုတော့ဒီ88ခေါင်းဆောင်တွေတော်တော်များများလွတ်လာကြတယ်ဆိုတော့အဲ့လိုချိန်မျိုးမှာဒီကြက်ပြည့်ရွေးကောက်ပွဲဆိုတဲ့အခြေအနေကြီးကကျွန်တော်တို့လိုချင်နေတဲ့နိုင်ငံရေးဥပဒေအခြေအနေကြီးတော့မဟုတ်သေးဘူးနော်အဲ့တော့ကျွန်တော်မြင်တာကတော့ခုနကြွလေတွဲဆုံဆွေးနွေးရေးကိုပဲကျွန်တော်တို့ပေါ်ပေါက်အောင်ကြိုးစားရင်းနဲ့အဲ့ပေါ်ပေါက်လာတဲ့အခြေအနေခေါင်းတွေဖြစ်လာပြီးရာသီဥတွေဖြစ်လာပြီးဆိုလို့ရှိရင်တော့လူတိုင်းလူတိုင်းကဒီလိုဘယ်လိုပါတီနိုင်ငံရေးကိုရှောက်ကြမလဲဆိုတော့စဉ်းစားကြရမှာပဲ။နောက်ပြီးတော့တချို့တွေကတော့ကိုအခြားတန်တဲ့ဥစ္စာမျိုးကိုပို့ပြီးစဉ်းစားနိုင်တာပေါ့။ဟိုကျွန်တော်မြင်တာကတော့ပါတီနိုင်ငံရေးလို့ပြောတဲ့အခါမှာပါတီရေးအများကြီးမကွဲပဲနဲ့တကယ်ကိုပဲအုံမြင့်ကောင်းကောင်းနဲ့ရရှိရှင်းတဲ့ရှင်ပန်နိုင်တဲ့ပါတီလိုဟာမျိုးတွေကိုကျွန်တော်အခြေခံကောင်းကောင်းနဲ့တိစောက်ကြရင်တော့ကောင်းမယ်လို့ကျွန်တော်ထင်ပါတယ်
။နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေမှာဒီတိုင်းရင်းသားအရေးနိုင်ငံရေးအကျဉ်းသားအရေးပြီးတော့မြန်မာနိုင်ငံရေးမှာအလုံးပါဝင်နိုင်ရေးစတဲ့အချက်လက်တွေနဲ့ချိတ်ဆက်ထားတာဆိုတော့အခုလက်ရှိပြောင်းလဲဖြစ်ပေါ်နေမှုတွေကြောင့်အရေးယူပိတ်ဆို့နေမှုတွေအလုံးပြန်ပြီးတော့ရုပ်သိမ်းသွားတဲ့မြည်လို့ယူဆသလားခင်ဗျာ။
သူတို့ဟိုချမှတ်ထားတဲ့ဒီသတ်မှတ်ချက်တွေပေါ့နော်တောင်းဆိုချက်တွေရှိတယ်အဲ့ဒါတွေကိုစဖြစ်နေတာတွေရှိနေပြီဒါပေမဲ့အကုန်အစင်မဟုတ်သေးဘူးဒါပေမဲ့တစ်ဖက်ကလည်းဒီအရာတွေကိုစပြီးပြောင်းလဲနေတယ်လှုပ်ဆောင်ပေးလာနေတယ်ဆိုတဲ့ပုံမှာဒီနိုင်ငံတကာကလည်းအတိမတ်ပြုမှုလည်းရှိရမယ်နောက်ပြီးတော့မှဒီပိုတဲ့ရင်းနှီးတဲ့သဘောနဲ့နော်အပြုသဘောမျိုးတုံ့ပြန်လာရောလှုပ်ဖို့လိုတယ်အဲ့တော့ဒီတန်တမာဆက်ဆံတာနဲ့နောက်ပြီးတော့မှဒီအပြောင်းလဲကိုအစိုးရပါဝင်အထိုက်ခံနေအောင်လှုပ်ပွားနိုင်တဲ့အခင်းချင်းမျိုးကြာဒီဥမျိုးကိုနိမိဆက်ဆက်နိမိဆက်ကဝင်ရောက်ပေါ်ဆောင်ပေးလို့ရတယ်။အဲ့ဒီခါကျတော့ခုနပြောတဲ့ဒီပိတ်ဆို့ထားတဲ့ရုပ်သိမ်းထားတဲ့ဟာတချို့တော့စပြီးတော့လာဟိုတုံ့ပြန်မှုတော့ပြရမှာပေါ့ဗျာ။ဒါပေမဲ့တကယ်တမ်းမှာကျွန်တော်တို့ပြည်သူကြီးကြောက်လန့်နေတဲ့စိတ်တွေတက်ပွားတဲ့ တော့ယုံကြည်မှုတွေရှိလာတဲ့အခြေအနေမျိုးတွေဖြစ်လာနိုင်ဥတ္တမကျွန်တော်တို့ကကျွန်တော်ပြောတဲ့ဒီလူသားအရင်းနဲ့ပေါ့နော်ဆိုအဲ့လိုဟာမျိုးတွေဖြစ်လာအောင်လုပ်ပေးနိုင်ရင်ပို့ပြီးကောင်းမယ်နောက်တစ်ခုကအထူးသဖြင့်တော့ကျွန်တော်တို့ဒီဒီနိုင်ငံရေးကျင်းသားတွေပေါ့နော်ပြန်လွတ်လာတဲ့အခါကျတော့နှစ်ပေါင်းများစွာလည်းနေခဲ့ကြတော့မသူတို့တွေဘဝပြောင်းနေတဲ့ဒီကောင်ကြီးဟာမျိုးတွေနောက်တကယ်လို့များအပြစ်ခံရစေးတွေပြီးသွားလို့ဒီရှိနေတဲ့ဒုက္ခတွေကပြန်လို့လည်းမရသေးတဲ့အခြေအနေတွေမှာအတူတူရေပေါ်ပြန်နေထူတောင်းနိုင်မှုအတွက်ကိုစဉ်းစားပံ့ပိုးပေးတဲ့ဟာမျိုးတွေအဲ့လိုဟာမျိုးတွေလည်းဟိုစဉ်းစားပြင်နေလို့ကျွန်တော်မြင်ပါတယ်ဗ
ျနောက်တစ်ခုသိချင်တာကအခုလိုအခင်းအကျင်းမှာပြည်ပမှာအခြေစိုက်တဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအနေနဲ့ဘာတွေများဆက်လုပ်သွားဖို့ရှိလဲခင်ဗျာ
ကျွန်တော်တို့ကတော့အခုလောလောဆယ်မှာဒီနိုင်ငံရေးတွဲဆုံဆွေးနွေးမှုအတွက်ကိုကျွန်တော်ပြောနေမယ်တိုက်တွန်းနေမယ်နောက်ပြီးတော့အဲ့လိုတွဲဆုံဆွေးနွေးပွဲတွေဖြစ်နေဖို့အတွက်ပြည်သူလူထုကနေပြီးတော့မှတိုက်တွန်းတဲ့ဟာမျိုးတွေဖြစ်အောင်ကျွန်တော်တို့ကနားလည်ရအောင်ကျွန်တော်နှိုးဆော်မယ်တိုက်တွန်းမယ်ပြည်သူဆန္ဒရေးပေါ်တဲ့ဥစားမျိုးတွေကျွန်တော်တို့ပန်ကြားနေမှာဖြစ်ပါတယ်ကျွန်တော်တို့အခုထဲထဲမှာရှိနေတဲ့အခုပြန်လွတ်လာတဲ့နိုင်ငံရေးကျင်းသားတွေပေါင်းရင်ထဲထဲမှာရှိနေအင်အားစုတွေကသူတို့ကိုယ်တိုင်ကနေပြီးတောင်းဆိုလို့ဖန်တီးလို့မရတဲ့ကိစ္စမျိုးတွေရှိလာတယ်ဆိုလို့ရှိရင်လည်းအဲ့ဒီကိစ္စမျိုးတွေကိုကျွန်တော်တို့ကဆက်ပြီးကူညီနေမယ်နောက်တစ်ခုကဒီနိုင်ငံတကာကလည်းဒီဖြစ်နေတဲ့အခြေအနေပံ့ပိုးပေါ့နော်ဆိုတော့အပေါ်ပိုင်းဒီခေါင်းဆောင်တွေခြားထဲမှာလည်းတွေ့ဆုံဆွေးနွေးမှုတွေဆက်ဖြစ်နေတာရှိတယ်အတိုင်းအတာနဲ့ပြောနေရှိဒါပေမဲ့တကယ်ပြည်သူလူထုရဲ့အခြေအနေမှန်ကဘာလဲဘယ်လိုဖြစ်နေလဲဆိုတာကိုမမေ့လျော့သွားအောင်ပေါ့နော်အမှန်လေးမြင်နေအောင်လို့ကျွန်တော်ဆက်ပြောသွားမှာရှိမယ်အခုကကျွန်တော်နိုင်ငံတကာကိုကျွန်တော်တို့ဆက်တင်ပြမှာကဘာလဲဆိုတော့အခုရှိနေတဲ့နိုင်ငံရေးပါတီတွေကျပ်ဖို့ပါတီပါဝင်ပေါ့နောက်ပြီးတော့မှကျွန်တော်တို့အပြောင်းလဲကိုဒီမိုကရေစီအပြောင်းလဲလုပ်မယ်ဆိုလို့ရှိရင်ဒီနိုင်ငံတော်ရန်ရဲထဲမှာရှိနေတဲ့ဒီဝန်တန်းတွေအားလုံးကကျွန်တော်ဒီမိုကရေစီလုံခြုံရေးလုပ်ခန့်နေနဲ့အမီဆောင်ရွက်သွားနိုင်တဲ့အခြေသေးမြင့်တဲ့ကိစ္စမျိုးတွေကိုလုပ်ဖို့အတွက်ကျွန်တော်အကြံပြုမယ်ဝိုင်းကြီးလိုက်ရှာပေးမယ်အစရှိရင်ပေါ့နောက်ဒီလိုတွဲဆုံဆွေးနွေးမှုတွေဖြစ်လာမယ်ဆိုလို့ရှိရင်အဲ့တွဲဆုံဆွေးနွေးမှုတွေမှာလည်းကျွန်တော်တို့ကိုယ်တိုင်လည်းပါဝင်နိုင်အောင်ကြိုးစားမယ်အဲ့လိုပါဝင်နိုင်မှုကနေပြီးတော့မှတစ်ဆင့်ကျွန်တော်တို့အားလုံးဒီမှာပြည်ကိုပြန်လို့တဲ့နိုင်ငံရေးဆက်လက်ဆောင်ရွက်လူရဲ့လူတွေအားလုံးဂုဏ်သိက္ခာရှိစွာနဲ့ပြန်ပြီးတော့မှနိုင်ငံအကျိုးတိုင်းပြည်ကိုဆောင်ရွက်နေအောင်ကျွန်တော်တို့ဆက်ကြိုးစားသွားမ
ယ်မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစု FDP ရဲ့အတွင်းမှုချုပ်ဒေါက်တာနိုင်အောင်ကိုမေးမြန်းဆွေးနွေးထားတာဖြစ်ပါတယ်ဒေါက်တာနိုင်အောင်ဟာအရင်ကလည်းမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF ရဲ့ဥက္ကဋ္ဌတာဝန်ယူခဲ့သူလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်စံမိုးဝေပါ